အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုအားပေးထောက်ခံဖို့အမေရိကန်နဲ့ဥရောပရောက်မြန်မာအရေးလှုပ်ရှားသူတွေကစနေနေ့ကစုဝေးခဲ့ကြပါတယ်။နယ်သာလန်နိုင်ငံမှာတော့အာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုမှာသေဆုံးခဲ့ရသူတွေအတွက်အောက်မွေဆူတောင်းပွဲနဲ့အတူရမုံငွေရှာခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့တန်ငါတော်တပါးဖြစ်တဲ့အရှင်ဆန္ဒဝရကပြောပါတယ်
။ဒီနေ့လှုပ်ရတဲ့ရည်ရွယ်ချက်ကတော့ຫນွေဥတော်လန်ရေးမှာကြဆောင်းသွားတဲ့ရဲဘော်တွေအလုံးအတွက်သူတို့ကိုရည်စူးပြီးတော့မှဆူတောင်းပွဲလုပ်ပါတယ်ပြီးတော့ဦးဇင်းတို့ຫນွေဥတော်လန်ရေးကိုအထူးအဓိကပံ့ပိုးပေးရမယ်ဘွန်းစာချုပ်ရောင်းချတဲ့ပွဲအဲ့တော့ဒီပွဲမှာတို့တက္ကသိုလ်မှတွေရောက်လာပြီးတော့မှဘွန်းတွေဝယ်ယူအားပေးကြတာအထူးကျေးဇူးတင်ပါတယ်နောက်လည်းဆက်ပြီးဝယ်ကြဖို့မလာသေးတဲ့လူတွေလည်းလာဖို့ဝယ်ပြီးသားလူတွေလည်းလာစဉ်အ ਨੇ ဆုံးကတစ်လောက်100ဆိုတဲ့ဘုံမျိုးတွေဝယ်နိုင်ဖို့အတွက်ဦးစင်းတိုက်တွန်းပါတယ်
။နယ်သာလန်နိုင်ငံလိုင်တိုင်မြို့ကလှုပ်ရှားမှုမှာ NUG အမျိုးသားညီညွတ်ရေးအစိုးရအတွက်ဒေါ်လာ2000ဘိုနီပါရောင်းချနိုင်ခဲ့တယ်လို့လည်းပြောပါတယ်။မကြသေးခင်ကမုံတိုင်းတန်တင့်ခဲ့တာကြောင့်အများပြည်သူသုံးကားရထားတွေမထွက်တာကြောင့်အခက်အခဲတချို့ရှိနေတဲ့ကြားကပဲမြမအရေးလှုပ်ရှားသူတွေစုဝေးခဲ့ကြတာပါ။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်ရှေ့မှာလဲຫນွေဥတော်လန်ရေးနှစ်ပတ်လည်လှုပ်ရှားမှုအဖြစ်တန်ငါတော်တချို့အပါအဝင်မြမအရေးလှုပ်ရှားသူတွေစုဝေးဆန္ဒပြခဲ့ကြပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြမအရေးအပြောတဲ့လက်တွေ့ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့ပါတယ်။စနေနေ့မှာပဲအမေရိကန်ပြည်ထောင်စုရောက်ချင်းတိုင်းရင်းသားတွေက84ချိန်မြောက်ချင်းမျိုးသားနေအခမ်းအနားကိုဘော်တီမိုးမြို့အင်ဒီယားနာပိုလစ်မြို့နဲ့အတန်တာမြို့ကြီးတွေအပါအဝင်သူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပကြပါတယ်ခင်ဗျာ။